အခုဒီကျင်းထောင်ထဲမှာရှိနေတဲ့ကျောင်းသားတော်တော်များများလည်းဒါကျမရေးအချင်းတွေမစိုးရတယ်လို့လည်းသိရတယ်ဒါကြောင့်မလို့လည်းညမှာကျောင်းသားတွေဒီရန်ကုန်စေယုံကြီးကိုရောက်လာတယ်လို့လည်းသိရတယ်လေအဲ့တော့ဘနေဦးလောင်များရန်ကုန်စေယုံကြီးရောက်လာတယ်လေအခုလက်ရှိမှာရောရန်ကုန်စေယုံကဘနေဦးလောင်များစေကူတာမျိုးခံနေရတယ်ဗျ။အ
ော်ဟုတ်ကဲ့ပါကျွန်တော်တို့ရန်ကုန်စေယုံကအခုလက်ရှိကမင်းညားကကျွန်တော်တို့ရောက်လာတယ်ကျွန်တော်တို့အားလုံးပေါ့ဟိုအမျိုးသမီး2ဦးနဲ့အမျိုးသား9ဦးအားလုံးပေါ့ပေါင်းရှိဦးပါဟိုငကိုရှိနေတဲ့ကျွန်တော်တို့ဒီကျမကြီးရောက်ရှိနေတဲ့2ဦးရှိနေပါတယ်အားလုံးပေါ့ကျွန်တော်ဒီရန်ကုန်စေယုံကအားလုံး10ဦးကျွန်တော်ရှိနေပါတယ်ကြံရှိနေတဲ့ကျွန်တော်တာဝီအချင်းထောင်မှာကြံရှိနေတဲ့ရဲဘော်တွေမှလည်းကျွန်တော်တို့အတွင်းတိုင်နဲ့အားလုံးရရှိထားပါတယ်ဒီမှာကျွန်တော်အနေနဲ့တစ်ခုဖြည့်စွတ်ပြောချင်တာကကျွန်တော်တို့ဟိုရိုင်းနဲ့ခံထားရတာကျွန်တော်တို့ဟိုဒီအတွင်းတိုင်ရထားတာကာလရှည်ကြာပြီးတော့အခုမှဘာလို့ပေါ်လဲဆိုတဲ့ဟာကိုကျွန်တော်အနေနဲ့ပြောပြချင်ပါတယ်ကျွန်တော်တို့ဒီကိုကိုကိုပဲကျွန်တော်တို့တိဆောက်နေရပါတယ်ကိုကိုကိုပဲကျွန်တော်ထိမ့်ထိမ့်ပြီးတော့နေရပါတယ်တကယ်တမ်းဆိုကျွန်တော်စတဲ့ကကျွန်တော်မှာဒီဒဏ်ရာဒဏ်ချက်တွေရှိပါတယ်အစိုးရတဲ့ကကျွန်တော်တို့ကိုပြေဝရတဲ့စေဝါကူတာမှုလုံလောက်တဲ့စေဝါကူတာမှုလည်းမရခဲ့ပါဘူးပြေဝရတဲ့ view site မှုလည်းကျွန်တော်မရခဲ့ပါဘူးကျွန်တော်တို့ရဲ့အခွင့်အရေးဒီစေဝါကူတာမှုလည်းကျွန်တော်တောင်းဆိုခဲ့တဲ့အရာမှာတခါမှကျွန်တော်မရရှင်ခဲ့ပါဘူးအဲ့ဒီအတွက်ကျွန်တော်တို့ဒီငါတို့လဲလို့မဖြစ်ဘူးဆိုစိတ်တက်တော့ကိုကိုကိုအားတိတ်မိနေရတဲ့အခုဒီနေ့ဒီအချိန်မှကျွန်တော်တို့ရဲ့ဒီလုံးဝကိုကျွန်တော်တို့အရေးပေါ်ဖြစ်လာတဲ့အချိန်နေကြမှာကျွန်တော်တို့ဒီကိုရောက်ခဲ့ရတာပါဒီလိုပဲကျွန်တော်တို့အနေနဲ့ဟိုတခုဆက်ပြောချင်တာကတော့အထက်မှာကြံရှိနေတဲ့ရဲဘော်တွေမှလည်းကျွန်တော်တို့လိုမျိုးဆက်ဖြစ်မှာကိုကျွန်တော်တို့စိုးရိမ်မိပါတယ
်အခုကိုပိုပိုမျိုးပါဝင်ဒါ၈ဦးပေါ့လေအခုညမှဒီရန်ကုန်စေယုံကြီးရောက်လာတယ်ဘယ်လိုရောပါခန်းစားရလို့ဒီရန်ကုန်စေယုံကြီးမှလာပြီးတော့စေကူတောင်းမှုခံယူရတဲ့အခြေအနေမျိုးဖြစ်ခဲ့ရတာလေဗျ
ကျွန်တော်ရအခုရှိနေတဲ့ဝေဒနာဆိုတော့ဒီဒဏ်နဲ့ဖြစ်နေတဲ့အခါဆိုတော့ကျွန်တော်ပထမအကြိမ်ကျွန်တော်တို့တာရီတရားရုံးကနေပေါ့တာရီဆေးရုံကိုကျွန်တော်တွားပြီးတော့ဓာတ်မှန်ရိုက်တဲ့အခါမှာကျွန်တော်ပေါ်လာဒီဂုံးစစ်ရုံးမှာကြီးပောင်းဖြစ်နေတော့ကျွန်တော်သိရပါတယ်ဒါမဲ့ဒီဂုံးစစ်ရုံးကြီးပောင်းကိုကျွန်တော်ယောဂလက္ခဏာသိရတဲ့အခါမှာလည်းကျွန်တော်ဆေးရုံးတာရီထောင်အတွင်းမှာကျွန်တော်ပြောကြခဲ့ပါတယ်ကျွန်တော်ဒါကြည့်ပေါင်းပါလို့ပြောခဲ့ပဲကျွန်တော် B1 ရဲ့ပါရာစီတမောပဲကျွန်တော်ပေးခဲ့ပါတယ်တခါကျစိုက်လိုလေးကျွန်တော်ပေးပါတယ်ဒါမဲ့သူတို့ရဲ့ record မှာရေးတဲ့အခါဒီကျွန်တော်ဒါကြည့်ပေါင်းအကြောင်းဘာဆိုတာမပါဘဲနဲ့နောက်ကျောတက်အကျောတက်လို့ပဲသူတို့ရေးခဲ့ပါတယ်အဲ့ဒီအရာနဲ့ပဲကျွန်တော်တို့ကစံမာရေးစောင့်ရှောက်မှုရဖို့အတွက်တရားရုံးကိုတင်တဲ့အခါမှာတရားရုံးဒီဓာတီတမန်ကရှန်ကယောဂါပဲဆိုပြီးတော့သူတို့ပြောခဲ့တယ်ကျွန်တော်အစိုးရကကျွန်တော်ဒါကိုမရခဲ့တာဖြစ်ပါတယ်အိုမနေ့ကကျွန်တော်ပြီးခဲ့တဲ့ရုံးချင်းမှာတော့ကျွန်တော်တို့ဘလို့ဖြစ်လာလဲဆိုရင်ကျွန်တော်လွန်ခဲ့တဲ့9လလောက်ကစပြီးတော့ကျွန်တော်ရဲ့ဒီဝေဒနာကဟိုအရင်နဲ့မတူတော့ပါဘူးကျွန်တော်နောက်ကျောတွေတက်လာပါတယ်နောက်ပြီးဒီဇက်ကျောတွေဆိုတော့ကျွန်တော်ကြိုက်တာကြီးခဲတာတွေကျွန်တော်ဖြစ်လာပါတယ်နောက်ပြီးတော့ကျွန်တော်ဟိုလွန်ခဲ့တဲ့9လလောက်ကဆိုတဲ့အခါမှာကျွန်တော်အကင်တွေနဲ့ပတ်သက်ကျွန်တော်လက်တွေခြေတွေကျွန်တော်အားမရှိဘူးကျွန်တော်ဖြစ်လာပါတယ်နောက်ခြေထောက်တွေတစ်ခါတည်းရန်ကြိုက်ခဲတာတွေပါကျွန်တော်ဖြစ်လာပါတယ်နောက်လွန်ခဲ့တဲ့တလနီးနီးကစပြီးတော့ကျွန်တော်ဒီခေါင်းမူးခေါင်းကြိုက်တွေကျွန်တော်ဖြစ်လာပါတယ်ဒီတစ်ပတ်အတွင်းမှာတော့ကျွန်တော်ထူးထူးခြားခြားအနေနဲ့ခေါင်းကြိုက်ုံနေမဟုတ်ဘဲနဲ့ကျွန်တော်9ချိန်တိတိကျွန်တော်အံခဲ့ပါတယ်။အံခဲ့တဲ့9ချိန်ပါလေမနေ့ကရုံးချိန်မှာကျွန်တော်ဒီရုံးချိန်မှာကျွန်တော်2ချိန်တိတိကျွန်တော်အံခဲ့ပါတယ်
။ကိုပူပူမျိုးရဲ့ယောဂဝေဒနာကတော့ဒါနောက်အကျော်တက်တဲ့အနေထားပေါ့လေ။ကြံတဲ့လူ9ဦးအကြောင်းသား9ဦးပေါ့လေ။တို့တွေရဲ့ဝေဒနာတွေကရောဘာတွေခံစားရလို့ဒီရန်ကုန်စေယုံကြီးရောက်ရတာလဲဗျ။ဟု
တ်ကဲ့ဗျ။အခုကျွန်တော်တို့အခုဒီရောက်ခဲ့တဲ့ဒီဟိုမနေ့ကရောက်ခဲ့တဲ့ရှစ်ဦးမှာပြောပြမယ်ဆိုတော့အတွင်းတန်အကြောင်းဒီရိုင်းနေခံရတဲ့အတွင်းတန်အကြောင်းပါလဲရှိတယ်လို့ရိုင်းနေခံရတဲ့အတွင်းတန်အနေနဲ့ဒီကိုမပါလာပဲနဲ့လုံလောက်တဲ့စေဝါကူတာခွင့်မရတဲ့အတွက်ဖြစ်ပေါ်နေတဲ့ဝေဒနာတွေကပိုကြီးထွားလာပြီးတော့ရောက်လာတဲ့လူတွေလည်းရှိပါတယ်။ဥပမာကျွန်တော်တို့ဥပမာမဟန်နီဦးတို့နောက်တစ်ခုကကျွန်တော်ကိုမင်းမင်းစော်တို့မျိုးဆိုရင်လုံလောက်တဲ့စေဝါကူတာခွင့်မရတဲ့အတွက်ယောဂါဒီကုလို့ကုရင်စောစောတီးပျောက်ခင်းနိုင်တဲ့အတွက်အခုချိန်မှာတို့အရေးပေါ်အခြေအနေရောက်ပြီးကျွန်တော်ဒီကိုရောက်ခဲ့တာဖြစ်ပါတယ်။
အဲ့တော့အခုလက်ရှိကျောင်းသားတွေတာယောက်ရီချင်းထောင်ဟာမရှိနေတဲ့ကျောင်းသားတွေပေါ့လေ။ဒီလက်ရှိတရားရုံးရင်ဆိုင်နေရတဲ့အခြေအနေကရှေ့လာမဲ့အလားလာဆိုလို့ရှိရင်ဘလို့ဖြစ်လာမဲ့လို့ရောပူပူမျိုးလို့မျှော်မှန်းထားတယ
်ကျွန်တော်တို့လက်ရှိတရားရုံးရင်ဆိုင်နေတဲ့တရားရုံးအပေါ်မှာကျွန်တော်တို့ဒီကျွန်တော်တို့အတွက်တာလူညီမျှတဲ့တရားစီရင်ရေးဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မထင်ထားပါဘူးအဲ့ဒီအတွက်ကျွန်တော်တို့ဒီထက်ပိုတဲ့အရာတွေကျွန်တော်ရင်ဆိုင်ဖို့ကျွန်တော်တို့အားလုံးမျှော်လင့်ထားပါတယ်နောက်တစ်ချက်ကကျွန်တော်တို့ဖြစ်လာတဲ့အရာအားလုံးတွေလည်းသူတို့ရဲ့ record တစ်ခုအနေနဲ့ရှိမှာဖြစ်လို့လည်းကျွန်တော်တို့ဒီတရားရေးကိုပြီးဆုံးတဲ့အထိကျွန်တော်တို့ရင်ဆိုင်တော့ပါမယ်ဒီတရားရေးရတရားမျှတခြင်းရှိခြင်းမရှိခြင်းဆိုတာအထက်ကျွန်တော်တို့ကိုတင်တွင်းထားတဲ့သူတို့ရဲ့တက်တေစရင်ကိုကြည့်ခြင်းကိုကျွန်တော်ဒါပေါ်လင်မှာဖြစ်ပါတယ
်အခုရွေးကောက်ပွဲလည်းပြီးသွားပြီအစိုးရအသစ်လည်းပေါ်လာတော့မယ်ဆိုပြီးတော့လည်းဒါအခြေအနေကလည်းပြီးနေပြီပေါ့လေအဲ့တော့ဒီအမှုကဒီကျောင်းသားတွေရဲ့အမှုကနာမည်အစိုးရအသစ်မှာဆိုလို့ရှိရင်ရောအလားလားဘယ်လိုဖြစ်လာနိုင်မလဲလို့ရောမျှော်မှန်းထားတယ်
ဒါရှိအစိုးရထူတဲ့နောက်လာမဲ့အစိုးရဆိုတဲ့အခါမှာလည်းကျွန်တော်တို့ပြန်ပြောရင်ကျွန်တော်တို့ရဲ့ဒီအမှုကပြီးဆုံးတဲ့အထိပဲကျွန်တော်အနေနဲ့မြင်ပါလေလက်ရှိအစိုးရဒီသူ့တာဝန်သူ့ကိုသူပြေဝမယူဘဲနဲ့နောက်လာမဲ့အစိုးရကိုသူတို့ဒီအရာကိုဒီအရှုပ်ထုတ်ကြီးကိုသူတို့လွှဲပြောင်းပေးမယ်လို့ကျွန်တော်ထင်တဲ့အတွက်နောက်လာမဲ့အစိုးရမှာလည်းလှုပ်ပေးခြင်းမပေးခြင်းဆိုတဲ့အခါမှာအစိုးရရဲ့လုံထုံးလုံနည်းကကျွန်တော်တို့ဒီအများကြီးမမျှော်လင့်ထားပါဘူး
ကိုဘုံမျိုးခုလိုပြေးကြပြီးတာကျေးဇူးများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင်ဗျ